ခိုင်ကြီးကျွန်းဘက်ကနေပြီးတော့ရခိုင်ပြည်နယ်ဂူမောင်တော်ဘက်ကိုပို့လိုက်တဲ့ဒီပင်ကလေးလှေစီးရွှေပြောင်းသူတွေ900ကျော်စီစစ်နေတယ်ဆိုတဲ့ကိစ္စလေးသိချင်လို့ပါဒီ900ကျော်ကိုစပြီးတော့စီစစ်တာတွေလုပ်နေပါပြီလားဝန်ကြီးချုပ်ရှင့်
အဲအဲ့ဒါကအားလုံးပေါင်းအခုရေတက်က934ဦးလို့သိရတယ်။ယောက်ျားက611ယောက်တဲ့။အမျိုးသမီးက92ယောက်၊ကလေးက51ယောက်။အဲသူတို့ကိုယနေ့စပြီးတော့မှဆင့်နေပြီ။ဆင့်တယ်ဆိုတော့မြန်မာနိုင်ငံဘက်ကတော့ကဒုတိယဝန်ကြီးဦးမင်းမင်းနဲ့ဖွဲ့ရဲ့ဒီကခိုင်ပြည်နယ်ကနေစာရေးရနဲ့လုံခြုံရေးဝန်ကြီးပုံမင်းထင်လင်းဦးစီးရဲ့ဖွဲ့ကဒီနေ့ရောက်ရှိပြီးတော့မှဆင့်နေပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဆိုရင်တန်ယုံကသူတာဝန်ရှိတဲ့2ယောက်ရဲ့စစ်တေမှာရှိတဲ့ကောင်စစ်ဝင်ရကမနေ့ပြန်အဲ့ဒီဟိုအခုဒီ900တွေရှိတဲ့နေရာကိုတို့ထပ်လိုက်သွားမယ်အဲ့ဒီစီးရင်တွေကိုကိုယ်နိုင်ငံကပါတဲ့စီးရင်နဲ့ကိုယ်နိုင်ငံကကိုယ်လုံးမယ်ဟိုဘယ်နိုင်ငံကစီးရင်နဲ့ဟိုဘက်ကိုပို့ပြီးရင်တို့ကလည်းမှန်မှန်ပြန်စစ်ပြီးရင်တော့လက်ခံမှာပေါ့
အခု900ကျော်မှာအခုနောက်ဆုံးစစ်ဆေးနေတဲ့အခြေအနေရပေါ့ဘယ်နိုင်ငံသားကဘယ်လောက်ဖြစ်တယ်ဆိုတာမျိုးသိရပါပြီလားမြန်မာနိုင်ငံသားတွေရောပါပါလားရှင
်ပါတယ်ပါတယ်မြန်မာနိုင်ငံသားတချို့တော့လည်းနဲပါတယ်100ကျော်လောက်ကတော့မြန်မာနိုင်ငံဘက်ကပေါ့နော်ဘင်္ဂလားလူမျိုးတွေဖြစ်ပြီးတော့မှဂျန်နာတွေကတော့900ကျော်600နီးပါးကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလို့အကြမ်းင်းသိပါတယ
်ဟုတ်ကဲ့ဆိုတော့အခုဒီစီစစ်နေတဲ့ကိစ္စဘယ်လောက်ထိကြာနိုင်မှာလဲဝင်ကြီးချုပ်ရှင့
်အဲပထမအတုပ်200ရှိတယ်200တော့မှအခုဒီလောက်ကြာတယ်ဆိုရင်တော့အဲ့ဒီ900ဆိုရင်တော့နည်းနည်းတော့ဟိုကြာနိုင်တာပေါ့လေ
ဟုတ်ကဲ့အခုဒီ900ကျော်ထဲမှာအခုမြန်မာဘက်ကလည်းပါတယ်ဆိုတော့ဒီမြန်မာဘက်ချမ်းကလူတွေအတွက်ကိုဘယ်လိုဆောင်ရွက်ဖို့ရရှိပါလဲရှင
့်လောစီတော့မရှိသေးပါဘူးတို့ကပုတ်ပြီးပဲဆိုတော့သူတို့ကိုထိန်းသိမ်းစောင့်ရှောက်ထားပြီးမှအဲလိုအပ်တဲ့ဟာတွေကိုတော့သူတို့ရဲ့အဲစုံစမ်းတွေ့ရှိချက်ပေါ်မူတည်ပြီးတော့ဆောင်ရွက်မှာပေါ့နော်ပုတ်ပြီးပဲဖြစ်တဲ့အတွက်တော့လက်ရှိတော့ဘာမှအရေးယူဆောင်ရွက်တာမရှိပါဘူ
းဟုတ်ကဲ့အဲ့ဒီမြန်မာတွေပါတယ်ဆိုတာသူတို့တွေကဘယ်ပုံပဲနည်းနဲ့ထွက်သွားတယ်လို့ဝင်ကြီးချုပ်တို့သိရပါပြီလားရှင
်အကြမ်းင်းလေးပြောရရင်တော့သူကအမျိုးသမီးနဲ့ကလေးတွေပါတယ်လေအဲ့တော့အကြမ်းင်းပေါ့နော်ဒါဟိုသတင်းတွေကတော့ confirm တော့မဟုတ်သေးဘူးကွယ်တိုးတော့လေဟိုအပြင်မှာလည်းကောလာဟလာတွေကြားနေတဲ့အခါကျတော့အခုသိရတဲ့သတင်းလေးကိုပြောရရင်တော့တချို့လေရှိနေရောက်နေတဲ့သူတို့ရဲ့ခင်ပွန်းတွေနောက်ကိုလိုက်တယ်လို့လည်းအကြမ်းင်းသိရတယ်။တချို့ကလည်းသူတို့ကဟိုအလုလုဖို့သွားတယ်လို့လည်းအကြမ်းင်းသိရတယ်။ဒါမိန်းမနဲ့ကလေးတွေပြောတာ။တချို့လည်းလူကုန်ကူးခံရလို့သွားတာမျိုးတွေလည်းအများကြီးပါအောင်မပေါ်လေ။အခုတော့မိန်းမနဲ့ကလေးတွေကိုမေးကြည့်တဲ့အနေအထားအကြမ်းင်းကတော့သူတို့သွားတဲ့အကြောင်းရင်းကတော့ခုနကအဲသူတို့ခင်မုန်းနေရှိလို့ရောက်ပြီးသားတွေသွားတဲ့သဘောမျိုးရဲ့တချို့လည်းအလုလုဖို့သွားတယ်လို့တော့မိန်းမနဲ့ကလေးတွေဘက်ကပေါ့ယောက်ျားတွေဘက်ကမင်းရင်တော့လေခုနလိုလူကုန်ကူးတဲ့ကိစ္စတွေတော့ထပ်မံတိကျရမယ်လို့ဒီလိုပဲထင်ပါတယ
်ဟုတ်ကဲ့လူကုန်ကူးတာကြောင့်မြန်မာနိုင်ငံဘက်ကနေထွက်သွားရတဲ့အခြေအနေတွေအခုလဲကြားနေရတော့ဒီလူကုန်ကူးတာနဲ့ပတ်သက်ပြီးတော့ဝင်ကြီးချုပ်တို့ဘက်ကဘယ်လိုများဆောင်ရွက်နေတာတွေများရှိပါလဲရှင
်လူကုန်ကူးတော့ကိုတို့ကတော့လုံးဝခွင့်ပြုဘူးလေဝင်ထွက်တွေကိုနိုင်ငံဆိုင်ရာရခိုင်ပြည်နယ်မှာလည်းလုံးဝဝင်ထွက်တွေကိုဟိုလာမြန်မာနိုင်ငံရစ်တပ်ဖွဲ့နေကြားဆောင်ရစ်တပ်ဖွဲ့နောက်တပ်မတော်အခမ်းကဏ္ဍစသဖြင့်ဤမျိုးစုံနဲ့ဝင်ပေါက်ထွက်ပေါက်တွေအားလုံးပိတ်ဆို့ထားတာပဲကွယ်သို့တော်လည်းအဲသူတို့ကသွားခြင်းနဲ့တူတယ်ဆက်နေလူရသွားကြပေါ့ဟိုအခုအများဆွဆွဲသလိုမျိုးပေါ့နော်ကိုတို့ဘက်ကဒီဘင်္ဂါလီ IDV တွေကိုနှိမ့်ဆက်ညှဉ်းပန်းလို့မနေနဲ့လို့ထပ်ပြတာကိုလုံးဝလက်မခံဘူးဒါမှမဟုတ်လုံးဝမဟုတ်ဘူးသူကသူခုနမြူသမီးနဲ့ကလေးဆိုတော့ခုနပြောတဲ့အကြောင်းအကျောင်းတော့တော့တာဟိုဘက်ကဆိုရင်လည်းသူကသူဟိုချင်းကြောက်ခံလို့ဖြစ်ရင်ဖြစ်မယ်သူပြင်းလို့ဖြစ်ရင်ဖြစ်မယ်သူတို့တော့ကြတာဒီမှာမနေနဲ့လို့မနေနဲ့လို့ထပ်ပြတာမျိုးတော့မဟုတ်ဘူးလို့ပြောပြရစေ
ဟုတ်ကဲ့ဝင်ကြီးချုပ်အနေနဲ့ရှင်အခုဒီဘင်္ဂလီနိုင်ငံသားတွေကိုအားလုံးသူတို့နိုင်ငံဘက်ကိုပြန်ပို့ဖို့ကဘလောက်လောက်ကြာနိုင်မယ်လို့ပြောနိုင်မလဲရှင
်200ကတော့အခု159ရက်နေ့ဆိုတော့ထပ်ပြီးတော့တိုးကျင်နေတိုးအောင်မှာပေါ့လေအဲ့ဒီဟိုတိုးတဲ့အကြီးတဲ့တိုင်းဆွဲသွားမယ်ကျန်တဲ့90လေးဟိုဘက်ကလက်ခံပြီးဆိုရင်တခါလဲဆက်လက်သွားမှာပေါ့ဒီ900ကျော်ကိုလည်းကိုယ်နိုင်ငံသားတွေကကိုယ်ပါကိုယ်စစ်တာပေါ့အားလုံးပြီးမှပြန်ပို့မဲ့သဘောမျိုးလည်းရှိတော့မလုပ်ပဲနဲ့ကိုတို့ရဲ့ဟိုဟာတင်ပြညှိနေရမှာပေါ့နော
်ဝင်းကြီးချုပ်ပြောတာတွေးလိုက်ရပါတယ်အခုဒီလှေစီးရွှေပြောင်းသူတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာကအကူအညီကိုမယူဘူးလို့ပြောတာမျိုးတွေးလိုက်ရပါတယ်ရှင်ဆိုတော့ဒီကိစ္စလေးလည်းသိပြရစီရှင်ဟုတ်ကဲ့
အဲနိုင်ငံတကာအကူအညီမယူဘူးရလို့မဟုတ်ပါဘူးကွယ်အဲသူရဲ့ဒီတက်ဆိုင်တဲ့အဖွဲ့အစည်းတွေကတော့ယူကြမှာပေါ့နော်သဘောကတော့ကမ IOM ဖွဲ့စည်းလို့ပါလို့အကုန်လုံးယူပါတယ်ဟုတ်ဟိုဒါ refugee လည်းမဟုတ်ဘူးဒီမှာ IDP camp လည်းဖွင့်မှာမဟုတ်တဲ့အတွက်အဲဒိုင်းနဲ့ပတ်သက်လို့တော့နိုင်ငံတကာအကူအညီယူစရာအကြောင်းမရှိဘူးဆိုတဲ့သဘောပါပဲတိုးတော့ people နဲ့ပတ်သက်ရင်တော့အခုယာယီထားမယ်ပြီးရင်ဟိုဘက်နိုင်ငံကိုဆွဲပေးမယ်အနေအထားမျိုးမှာတော့အခုက UN နဲ့ဒီ IN Julia သူတို့ကူညီတဲ့ဟာတွေကတော့အားလုံးကူညီတာကိုလက်ခံပါတယ်အဲတို့တော့ refugee အဖြစ်နဲ့ဖြစ်ဖြစ် အဲကော IDB စကားဖွင့်မှုသဘောမျိုးနဲ့ဆိုရင်တော့လက်မှတ်နဲ့သဘောကိုပြောတာပါအခုလည်းကိုတို့အစိုးရနဲ့အဲကော IOM ဖွဲ့စည်းလို့နဲ့ဆက်ဆက်ပြီးတော့မှ UN နဲ့ဒီ900ကိစ္စကိုပူးပေါင်းဆောင်ရွက်နေရှိပါတယ်
ဟုတ်ကဲ့အခုလိုဖြစ်ကြပြီးတဲ့အတွက်ဝန်ကြီးချုပ်ကိုကျေးဇူးတင်ပါတယ်ရှင်
ကောင်းပါပြီကတူတူတင်